ညနေခင်းမှာသတ်တတ်ရှင်များရှင် VV American တန်ရဲ့2019ခုနှစ်ဇန်နဝါရီလ31ရက်ကြာသပြီးညနေခင်း VV မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American PMC Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညနေခင်းစီစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းပါဒီညနေနားဆင်မဲ့သတင်းတွေမှာတော့ Venezuela သမ္မတကိုရာဇဝတ်ဖျက်ရှားပြီး Democracy ပြန်လည်ပေါ်ထွန်းရေးကြိုးပမ်းမှုတွေကိုနိုင်ငံတကာတန်ဝန်ကဝန်ဝဲကူညီဖို့အတိုက်ခံခေါင်းဆောင်ကတိုက်တွန်းလိုက်ပါတယ်။ယမန်နိုင်ငံကစစ်ကဲမျိုးဖြစ်တဲ့ဟိုဒီရာမှာအပြစ်ခတ်ရက်စက်ထားတာကိုဟူတီတပုန်တွေဘက်ကလိုက်နာအောင်ဖိအားပေးဖို့ရှိတဲ့အကြောင်းဆော်ရီဥဆောင်တဲ့ညမောင်းဘက်ကပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှောင်နဲ့တူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမှာကတော့စကိုင်းတိုင်းဒေသကြီးပန်ဆောင်မြို့နယ်အတွင်းမှာရှိတဲ့နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK ရဲ့ဌာနချုပ်ကိုမြန်မာအစိုးရတပ်မတော်ကပြီးခဲ့တဲ့အင်္ဂါနေ့ကဝင်ရောက်သိမ်းယူခဲ့တဲ့အပေါ်မှာ
ကိုကျွန်တော်စကား NSCNK ကိုတာမှာကကျွန်တော်ဒီအာမြန်မာတပ်မတော်ပေါ့သူတို့စိုက်ရင်6ရင်းနဲ့သူတို့ဝင်လာတာမှန်ပါတယ်ဒီ29ရက်နေ့မနေ့
NSCNK ရဲ့ပြောရေးဆိုခွင့်ရှိသူဦးကျော်ဝမ်းစိန်ပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရပါမယ်။ဒီသတင်းနဲ့အတူ2008အခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးပြီးခဲ့တဲ့ရက်ပိုင်းမှာ NLD ပါတီဘက်ကနေပြည်အောင်စုလွှတ်တော်အတွင်းပထမဆုံးအကြိမ်စတင်လှုပ်ဆောင်တဲ့ပေါ်အခြေခံဥပဒေရေးရာကျွမ်းကျင်သူဒေါက်တာအန်ဒရူးငုံကျုံနှံကိုတွေ့ဆုံမိမြန်ထားတာကိုလည်းထုတ်လွှင့်ပေးပါမယ်။အခုအရင်ဆုံးတော့ဒီလိုသတင်းတော်ကြီးမတိုင်ခင်မှာဒီကနေ့ညနေပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးပါရှင်။
ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကိုရာဇဝတ်ဖျက်ရှားပြီးဒီမိုကရေစီပြန်လည်ပေါ်ထွန်းရေးကြိုးပမ်းမှုတွေကိုနိုင်ငံတကာတန်ဝန်ကဝန်ဝင်ကူညီကြဖို့အတိုက်ခံခေါင်းဆောင်ဝန်ကွာရီတို့ကတိုက်တွန်းလိုက်ပါတယ်။ပြီးခဲ့တဲ့2018မေလမှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအတိုက်ခံကိုယ်စားအများစုဝင်ငွေမရတာဒါမှမဟုတ်လေသတိမောက်ခဲ့တာကြောင့်မာဒူရိုဒီချောပြန်ရွေးကောက်ခံရတာဥပဒေနဲ့မညီကြောင်းလွှတ်တော်ကကြေညာခဲ့ပြီးတဲ့နောက်လွှတ်တော်ဥတာကွာရီတို့ကယာယီသမ္မတဖြစ်ပြီးခဲ့တဲ့သတင်းပတ်တင်မှာပဲကြေညာထားတာပါ။တက္ကနီအများစုနဲ့ထိန်းချုပ်ထားတဲ့ဗင်နီဇွဲလားအမျိုးသားလွှတ်တော်ဥထားလက်ဖြစ်တဲ့ဂွာရီဒိုရဲ့ကြီးညာချက်ကိုတော့အမေရိကန်ကလည်းအတိအမှတ်ပြုလက်ခံထားပါဗျ။နယူးယောက်တိုင်းစင်းစာမှာဒီနေ့ဖော်ပြခဲ့တဲ့ဗင်နီဇွဲလားတိုက်ခံခေါင်းဆောင်ရဲ့သဘောထားအမြင်ဆောင်းပါးထဲမှာတော့ကမ္ဘာတော်ကနိုင်ငံပေါင်း50ကျော်ကသူ့ကိုယာယီသမ္မတအဖြစ်ဓမ္မမဟုတ်ရင်လည်းအမျိုးသားလွှတ်တော်ဥထားဗင်နီဇွဲလားနိုင်ငံမှာဥပဒေနဲ့အညီတာဝန်ရှိသူဖြစ်အတိအမှတ်ပြုလက်ခံထားကြောင်းရေးသားခဲ့တယ်လို့လူသားချင်းစာနာမှုအကူအညီတွေပေးဖို့လဲကုလသမဂ္ဂတွင်ရင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကိုပန်ကြားခဲ့တာပါ။နိုင်ငံကတန်တမာနေခန့်ပြီးပြပကတိုင်းပြည်တွေရဲ့ပိုင်ဆိုင်မှုတွေကိုပြန်လည်ရယူနိုင်မှုစတင်ကြိုးပမ်းနေပြီဖြစ်တဲ့ကြောင်းလည်းပြောဆိုထားပါတယ်။လက်ရှိသမ္မတမာဒူကိုစစ်တပ်ကထောက်ခံမှုမပေးဖို့စီယုံနိုင်အောင်စစ်ဖက်ဆိုင်ရာတာဝန်ရှိသူတွေနဲ့လျှို့ဝှက်ဆွေးနွေးမှုတွေရှိခဲ့တဲ့ကြောင်းလည်းပြောဆိုခဲ့တာပါ။ဗင်နီဇွဲလားအတိုက်ခံခေါင်းဆောင်ဂွာရီဒိုနဲ့မနေ့ကတယ်လီဖုန်းကတဆင့်စကားပြောရမှာတော့ဗင်နီဇွဲလားနိုင်ငံမှာဒီမိုကရေစီပြန်လည်ထောက်ခံရေးကြိုးပမ်းမှုတွေကိုခိုင်မာအားပေးထောက်ခံတဲ့သဘောထားကိုသမ္မတဒေါ်နယ်ထရန့်ကပြောကြားခဲ့တဲ့အကြောင်းအင်ဂျီရောကသတင်းထုတ်ပြန်ထားပါတယ်။ဗင်နီဇွဲလားနိုင်ငံမှာပြည်ငြိမ်မှုတွေပြန်လည်ရရှိရေးနိုင်ငံခြားဆက်ဆံရေးပြန်လည်တည်ဆောက်ရေးအားပေးဖို့ဆက်ဆံရေးလမ်းကြောင်းတွေပုံမှန်ထားရှိသွားဖို့သမ္မတထရန့်နဲ့ဗင်နီဇွဲလားအတိုက်ခံခေါင်းဆောင်တို့ကြားကတိပြုပြောဆိုခဲ့တဲ့အကြောင်းလည်းအင်ဂျီရောပြောခွင့်ရဆာဆန်ဒါစ်ကပြောဆိုခဲ့တာပါ။မနီဆိုရီမှာပဲဗင်နီဇွဲလားတိုက်ခိုက်ခေါင်းဆောင်ဂွာရီယိုကိုသမ္မတထရန့်က Twitter လူမှုကွန်ရက်ကနေလည်းချီးကျူးစကားပြောဆိုထားတာဖြစ်ပါတယ်
။အမေရိကန်ဆိုရလုပ်ငန်းတွေ February လလယ်မှာနောက်တစ်ချိန်ထပ်ရပ်ဆိုင်မဲ့အခြေအနေကနေရှောင်လွှဲနိုင်အောင်လို့အရေးကြီးတဲ့နိုင်ငံရေးစိတ်ဆက်ညှိနှိုင်းမှုတွေကိုလွှတ်တော်အမတ်တွေပုံထူးနေကစတင်ခဲ့ကြပါတယ်။အစိုးရလုပ်ငန်းတချို့ရပ်ပေါင်း35ရက်ကြာတစ်စိတ်တစ်ပိုင်းရပ်ဆိုင်ခဲ့ရတဲ့အခြေအနေစိုက်ဆီခဲ့တဲ့နေဆက်လုံခြုံရေးအတုံးစေးကိစ္စနဲ့ပတ်သက်လို့နှစ်ဖက်လက်ခံနိုင်မဲ့အဆိုပြုချက်ကိုပါတီချင်းနှစ်ရက်လုံးကအထက်နဲ့အောက်လွှတ်တော်အမတ်တွေညှိနှိုင်းဆွေးနွေးကြရမှာပါ။နေဆက်လုံခြုံရေးကိစ္စအပေးယူလို့ညှိနှိုင်းကြဖို့အတွက်သမ္မတထရမ့်နဲ့အတိုက်ခံဒီမိုကရက်တွေကြားပြီးခဲ့တဲ့သတင်းဘက်ကသဘောတူခဲ့ပြီးတဲ့နောက်မှာရပ်ဆိုင်ထားတဲ့အစိုးရလုပ်ငန်းတွေပြန်ဖွဲ့နိုင်ခဲ့တာပါ။ February 15ရက်နေ့မတိုင်ခင်မှာရေရှည်သဘောတူညီချက်ရနိုင်ဖို့ညှိနှိုင်းမဲ့လွှတ်တော်အထူးကော်မတီဝင်တွေဗုဒ္ဓဟူးနေ့မှာစတင်တွေ့ဆုံညှိနှိုင်းကြတာဖြစ်ပါတယ်။အထူးကော်မတီမှာ Republican လွှတ်တော်အမတ်6ယောက်၊ Democrat အမတ်6ယောက်စုစုပေါင်း18ယောက်ပါဝင်ပါတယ်။ Donald Trump ကတော့ဒီကော်မတီအနေနဲ့နေဆက်တိုင်းကိစ္စကိုမဆွေးနွေးဘူးဆိုရင်အချိန်ဖြုန်းတာတက်တက်ပဲဖြစ်လိမ့်မယ်ဆိုပြီးတော့သူ့ရဲ့ Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။ Mexico နဲ့နေဆက်မှာတိုင်းကာဖို့အတွက် Donald Trump ကဒေါ်လာ 5.8 ဘီလီယံအတည်ပြုပေးဖို့လွှတ်တော်ကိုတောင်းဆိုနေတာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုကိုဝင်ငွေရဖို့ခေါ်လုံဝင်လျှောက်ထားကြတဲ့တောင်အမေရိကတိုက်နိုင်ငံတွေကရွှေပြောင်းဝင်ရောက်သူတွေကိုအမေရိကန်အာဏာပိုင်တွေကနေရာရင်းစတင်ပြန်ပို့နေပါတယ်။သမ္မတဒေါ်နယ်ထရန့်ဆိုရရဲ့ လူမှုကြီးကြပ်ရေးဆိုင်ရာတင်းကျပ်တဲ့မူဝါဒတွေရဲ့တစိတ်တစ်ပိုင်းအဖြစ်ကိုလဝင်းရှောက်ထားသူဒါဇင်လောက်ကိုမနေတော့ကပဲအမေရိကန်အာဏာပိုင်နဲ့မက္ကဆီကိုနိုင်ငံပချံပြန်ပို့ခဲ့တာပါအမေရိကန်ပြည်ထောင်စုမှာကိုလဝင်းရှောက်ထားသူတွေအမှုကိုအစဉ်လာအဖြစ်လူမှုကြီးကြပ်ရေးဆိုင်ရာတရားသူကြီးကစဉ်းစားနေတဲ့အချိန်မှာအမေရိကန်မှာနေထိုင်ခွင့်ပြုထားလို့ရှိပါတယ်ဒါပေမဲ့လည်းကိုလဝင်းရှောက်ထားတဲ့အမှုပေါင်း၈သိန်းကျော်လောက်ရှိနေတဲ့အတွက်နှစ်နဲ့ချီကြာမြင့်မဲ့သဘောလည်းဖြစ်နေပါတယ်အင်းဒီချင်းမက္ကဆီကိုနိုင်ငံကတော့ကိုလံဝင်တွေအမှုရုံးချင်းရဲ့ရရှိထားကြတဲ့ရွှေပြောင်းဝင်ရောက်သူတွေကိုလက်ခံထားမှဖြစ်တဲ့အကြောင်းပြောဆိုထားပေမဲ့ကျမကြီးပြဿနာရှိသူတွေအုတ်ထုံးနေမှာပါတဲ့ကလေးတွေဒါမှမဟုတ်ရင်လည်းတိုင်းပြည်အတွက်အန္တရာယ်ဖြစ်နိုင်တယ်လို့ယူဆထားတဲ့သူတွေကိုတော့လက်ခံမှာမဟုတ်တဲ့အကြောင်းလည်းပြောဆိုထားပါတယ်
အမေရိကန်ပြည်ထောင်စုမှာစံချိန်တင်အောင်အေးတဲ့အေးရန်ကိုအမေရိကန်တပ်နဲ့ချီပုတ်ထူးနေညာတော့ကခံစားခဲ့ကြရပါတယ်။အလာစကာနဲ့ဟဝိုင်ပြည်နယ်တွေကလွဲလို့နိုင်ငံရဲ့85ရာခိုင်နှုန်းအပူချိန်ကရေခဲအမှတ်အောက်ကိုရောက်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါရယ်။အေးခဲတဲ့ရာသီဥတုကြောင့်လောလောဆယ်အထိတေဆုံးသူ6ယောက်ရှိနေပါပြီ။မင်နီဆိုတာပြည်နယ်မနီယာပလစ်မြို့မှာဆိုရင်အနှုတ်အောက်32ဒီဂရီဆယ်ဆီယပ်စ်တောင်တကိုတာပြည်နယ်ဆူဖောလ်စ်မြို့မှာအနှုတ်အောက်31ဒီဂရီဆယ်ဆီယပ်စ်အထိသည့်အပူချိန်ရှိခဲ့ပါရယ်။ဒါပေမဲ့တကယ်တော့အနှုတ်အောက် 45 ဒီဂရီဆယ်ဆီယပ်စ်လောက်အေးတယ်လို့ခန့်စားကြရတာပါအနောက်လေပိုင်းဒေသတွေကနေရာတော်တော်များများမှာဒီထက်တောင်မှပိုအေးတဲ့အေးရန်ကိုခံနေကြရပါတယ်ရှီကာဂိုမြို့မှာအနှုတ်30ဒီဂရီဆယ်ဆီယပ်စ်အထိအေးခဲ့ပေမဲ့အရင်အေးဆန်ချိန်ကိုတော့မမီခဲ့ပါဘူးဒါပေမဲ့ရှီကာဂိုမြို့လမ်းတွေမှာဘယ်သူမှမရှိအောင်ခြောက်ကန့်နေပါတယ်အလုပ်တော်တော်များများကလည်းဝန်ထမ်းတွေကိုအိမ်မှာပဲနေဖို့တိုက်တွန်းထားပါတယ်ရထားတွေဘတ်ကားတွေပေါ်မှာလည်းခီးတဲ့အနေငယ်သာရှိပါတယ်ရထားလမ်းအေးခဲလမ်းချော်မသွားအောင်လို့အင်ဂျင်နီယာတွေကရထားလမ်းတွေကိုမီးရှို့ခဲ့ကြပါတယ်။အပြင်ထွက်ဖို့လိုတဲ့သူတွေအနေနဲ့တကိုယ်လုံးကိုနှွေးထွေးအောင်ဝတ်ဆင်ပြီးထွက်ကြတာတော့မှမျက်တောင်မွေးမျက်ခုံးမွေးတွေမှာကပ်နေတဲ့ရေခဲမှုန်လေးတွေအေးခဲကုန်ကြပါတယ်။ဘတ်ကားတွေပေါ်မှာသူနာပြူတွေတင်ပြီးတော့မြို့ရဲကအင်ချေယာမဲ့တွေအေးဒဏ်ရှောင်ခိုးလုံနိုင်စရာနေရာတွေအဖြစ်မြို့တော်ဝင်ရှိသူတွေကစီစဉ်ပေးထားပါတယ်။အရေးပြားကနေပြီးတော့အယိုးအထိ Frostbite နှင်းကိုက်နာဖြစ်သူတွေကိုကုသပေးနေရတယ်လို့ Minneapolis ဆရာဝန်တွေကပြောပါတယ်။ဟုတ်တယ်ခုနေတော့ကပြည်နယ်7ခုမှာအမေရိကန်ဆပ်ပอร์ตလုပ်ငန်းရဲ့စာပေးဝေမှုတွေကိုလည်းရပ်ဆိုင်းထားခဲ့ရပါတယ်ရှင
်ယူအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိဖိုင်းထိုမီတာ70 kHz 10683ဖိုင်းထိုမီတာ19 kHz 15565နဲ့ဖိုင်းထိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဒီ American စံမြန်မာပိုင်းစီစဉ်ရဲ့ကြာတာပင်းနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရေမင်းနေကစိတ်ကမ်းမြုပ်ဖြစ်တဲ့ဟိုဒေတာမှာအပြစ်ခက်ရက်ဆဲထားတာကိုဟူတီဘုံတွေလိုက်နာအောင် PRP ကျိုးပန်းတော်ကိုအသိရှိနေတဲ့အကြောင်း Sorry ဦးဆောင်တဲ့ညမောင်းဖွဲ့ကပြောလိုက်ပါတယ်ပြစ်ခက်ရက်ဆဲရေးကိုထိန်းသိမ်းမှုနဲ့နိုင်ငံရေးလုပ်ငန်းစဉ်တွေအတွက်ဟူတီဘုံတွေရဲ့အကျက်ဖက်လို့ရတဲ့ကိုရက်တန်အောင်နိုင်ငံတကာတန်ဝန်ကဖိအားပေးဖို့လိုသလိုသဘောတူညီချက်တန်းဟိုရီတာမျိုးကနေဆုတ်ခွာပေးဖို့ RSO မြပြည်အစု UAE နိုင်ငံချိုင်းဝန်ကြီးအန်ဝါကာဂက်ရှာမနေ့ကပြောလိုက်တာပါ UN နိုင်ငံကထောက်ခံမှုပေးထားတဲ့ဟိုတီဘုံတွေထိန်းချုပ်ထားတဲ့စစ်ကမ်းမျိုးကိုပြန်လည်သိမ်းပြဖို့ကြိုးပမ်းနေတဲ့ယမန်အစိုးရကိုအားပေးကူညီနေတဲ့မဟာမိတ်အင်အားစုမှ UAE ကအဓိကဖော်ဝင်လက်ဖြစ်ပါတယ်ဟိုရီတာမျိုးမှာအပြစ်ခက်ရဲစဲဖို့သဘောတူနေယမန်အစိုးရတို့ကြားပြီးခဲ့တဲ့ဒီဇင်ဘာလမှာပဲသဘောတူထားတာပါသဘုံတွေထိန်းချုပ်ထားတဲ့စစ်ကမ်းမျိုးဟာယမန်ရဲ့တားလူလူအတွက်စစ်နယ်ရခိုင်နယ်လူသားချင်းစာနာမှုအကူအညီတွေတင်ပို့နေတဲ့အထက်စစ်ကမ်းလည်းဖြစ်ပါတယ်မြို့ကနေနှစ်ဖက်တပ်တွေအားလုံးပြန်လည်ဆုတ်ခွာဖို့ကတိပေးထားပေမဲ့သဘောတူညီချက်ကိုလက်တွေ့အကောင့်ထဲဖော်ရမှာတော့နှောင့်နှေးနေတယ်လို့ကြေညာကြေညာပြစ်ခတ်မှုတွေလည်းရှိနေပါတယ်ဒါမှမဟုတ်အပြစ်ခတ်ရဲ့စဲသဘောတူညီချက်ဒီစိတ်တစ်ပိုင်းဖြစ်အချင်းသားလဲလဲရေးစီစဉ်ကိုတော့စတင်နိုင်ခဲ့ကြတာပါအပြစ်ခတ်ရဲ့စဲသဘောတူညီချက်ပြတ်မသွားအောင်ကြိုးပမ်းနေတဲ့ကုလသမဂ္ဂထုတ်ကွန်းလေမာတင်ဂရစ်ဖစ်ကတော့အချင်းသားတွေကိုကန့်သတ်ချက်မရှိဘဲပြန်လွတ်ပေးခဲ့တဲ့ပေါ်ကြိုးစားရတဲ့အကြောင်းနဲ့လူသားချင်းစာနာတဲ့လူရက်တွေပုံမှန်မြင်တွေ့ရဖို့မျှော်လင့်နေကြောင်းလည်းပြောဆိုထားပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်တို့ဖေဖော်ဝါရီလထဲမှာဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲလုပ်နိုင်ရည်ပြင်ဆင်ဖို့အဖွဲ့တစ်ခုကိုအာရှကိုဆက်လွတ်ဖို့ရှိတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကပြောကြားလိုက်ပါတယ်။ဒုတိယကြိမ်တွေ့ဆုံဆွေးနွေးဖို့မြောက်ကိုရီးယားခေါင်းဆောင်ကသဘောတူတယ်လို့ Fox News သတင်းဌာနနဲ့မင်းမြန်ကန်မှာဝန်ကြီးပွန်ပေယိုပြောပေမဲ့ဘယ်နေရာမှာကျင်းပမလဲဆိုတာကိုတော့သူကထုတ်ဖော်ပြောခြင်းမရှိပါဘူး။ကိုရီးယားကျွန်းဆွယ်မှာနျူကလ ియర్ လက်နက်ကင်းရှင်းရေးအတွက်အမေရိကန်အစိုးရကတန်ဋိဌာန်ချလုပ်နေတယ်လို့သူကပြောပါတယ်။ နျူကလ িয়ার လက်နက်အားလုံးဖြတ်သိမ်းရေးလှုပ်ပါမယ်လို့မြောက်ကိုရီးယားကကတိပေးထားပြီးမြဲပေးထားတဲ့ကတိအတိုင်းလှုပ်ဖို့မရဘူးလို့အမေရိကန်အမျိုးသားထောက်လှမ်းရေးဌာနအကြီးအကဲဒန်ဂုတ်ကလွှတ်တော်ကြားနာပွဲတစ်ခုမှာအင်္ဂါနေ့ကပြောကြားခဲ့ပါတယ်မြောက်ကိုရီးယားအစိုးရကပေးထားတဲ့ကတိအတိုင်းတိုးတက်တဲ့ဆောင်ရွက်မှုတွေရှိနေတယ်လို့တမရထရန့်ပြောကြားထားတာနဲ့ထောက်လှမ်းရေးအကြီးအကဲရဲ့တုံ့တက်ချက်ကကွဲလွဲနေပါတယ်2018ဇွန်လတုန်းကအမေရိကန်သမ္မတတယောက်နဲ့ဒီမြောက်ကိုရီးယားခေါင်းဆောင်တို့ပထမဆုံးသမိုင်းဝင်အဖြစ်တွေ့ဆုံခဲ့ကြတော့သမ္မတထရမ့်နဲ့ကင်ဂျွန်အမ်တို့ကြားမှာနျူကလ িয়ার လက်နက်ဖြတ်သိမ်းရေးအတွက်ဝေဝါးဝါသဘောတူခဲ့ကြပါတယ်မြောက်ကိုရီးယားဘက်ကထိထိရောက်ရောက်မလုပ်ရင်ပိတ်ဆို့တံခါးမှုကိုဆက်ပြီးတော့ခြားထားမယ်လို့သမ္မတထရမ့်ကပြောကြားခဲ့ပါတယ
်ဒီရဆွေရရွေးမြင့်တင်ကြားဌာနကသတင်းတော်တူဟာအမေရိကန်ပြည်သူ့မှာဖန်ဆီထိမ့်သိမ်းခံခဲ့ရပြီးနောက်အခုခါတရားမျိုးတော်ကိုပြန်ရောက်သွားပါပြီ Press TV ရွေးမြင့်တင်ကြားဌာနကသတင်းရှင်ညာစုမာစီဟာရှမီကိုတော့မစ္စရီပြည်နယ်ဆယ်လူမျိုးကမိသားစုထံအလဲပတ်လာခြင်းဇန်နဝါရီလ23ရက်နေ့မှာဖမ်းဆီးခဲ့တာပါသူကတော့ဆဲကြထိန်းသိမ်းခဲ့ပြီးမှပြန်လွတ်ပေးလိုက်တာလည်းဖြစ်ပါတယ်အမေရိကန်ဘူအစိုးရရဲ့စုံစမ်းစစ်ဆေးမှုတစ်ခုမှာတက်တည်ပြေထွက်ဆိုခဲ့ပြီးနောက်ပြည်ရဲ့သတင်းပတ်ထဲမှာပြန်လွတ်ပေးတာဖြစ်တဲ့အကြောင်းလဲအမေရိကန်အာဏာပိုင်တွေပြောဆိုထားတာပါဒါပေမဲ့လည်းစုံစမ်းစစ်ဆေးမှုနဲ့ပတ်သက်လို့အမေရိကန်အစိုးရတာဝန်ရှိသူတွေဘက်ကအသေးစိတ်ထုတ်ဖို့ပြောဆိုတာတော့မရှိပါဘူးအီဗန်သတင်းတော့တီရန်မျိုးတော်ကအီမန်ကော်မနီအဖြစ်ဆိုင်ရာ၄စိတ်ကိုမနေ့ကပြန်ရောက်ချိန်မှာတော့လူပေါင်းရာနဲ့ချီကျူးစွန်နှုတ်ဆက်ခဲ့ကြပါတယ်
မလေးရှားနိုင်ငံမှာဘရင်သစ်နန်းတက်ပွဲအခမ်းအနားကိုဒီကနေ့ကျင်းပခဲ့ပါတယ်။နိုင်ငံရဲ့16ရောက်မြောက်ဖြစ်တဲ့ဘရင်ဆူလ်တန်အဗ်ဒူလာဆူလ်တန်အာမက်ရှားနန်းတက်ပွဲကိုတနိုင်ငံလုံးရုပ်ပြင်သံကြားကနေပြသခဲ့ပါတယ်။အထူးအဲဒေတော်တွေနဲ့မှဝင်ကြီးချုပ်မဟာဒီယာမိုဟာမက်လည်းပါဝင်ပါတယ်။နိုင်ငံအလယ်ပိုင်းပဟန်းပြည်နယ်ရဲ့ရုပ်ပြတော်ဝင်ခေါင်းဆောင်အသက်59နှစ်အရွယ်ဆူလ်တန်အဗ်ဒူလာကအရှေ့မြောက်ပိုင်းကလာဒန်ပြည်နယ်က50မြောက်ဆူလ်တန်မိုဟာမက်စီကနေထိနှက်ဆက်ခံခဲ့တာပါ။ဆူဒန်မိုဟာမက်ကဘရင်အဖြစ်အုပ်ချုပ်ခဲ့တာနှစ်နှစ်တောင်မပြည့်ခင်မှာဇန်နဝါရီ6ရက်နေ့ကရုတ်တရက်နန်းစွန့်သွားခဲ့ပါတယ်။ဆေးခွင့်ယူပြီးတည်င်းပတ်ပိုင်းအကြာမှာပဲနန်းစွန့်သွားခဲ့တာပါ။အဲဒီနောက်မှာတော့ရုရှားအလှမယ်တရားကိုလက်ထပ်ယူလိုက်တဲ့ဆိုတဲ့ကောလာဟာလတွေလည်းထွက်ပေါ်ခဲ့ပါတယ်။ဗြိတိသျှလက်အောက်ကနေ1959ခုနှစ်မှာလွတ်လပ်ရေးရခဲ့ပြီးတဲ့နောက်ပိုင်းတွေကဆိုရင်ပထမဆုံးမလေးရှားဘရင်နန်းစွန့်လာလည်းဖြစ်ပါတယ်။စီမင်းကဘရင်စနစ်ကျင့်သုံးတဲ့မလေးရှားနိုင်ငံမှာပြည်내၉ခုရဲ့တော်ဝင်ခေါင်းဆောင်တွေက၅နှစ်တခါဘရင်တာဝန်ကိုအလှည့်ကျထမ်းဆောင်ရတာဖြစ်ပါရဲ့ရှင
်ဒီကနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မုံတို့ပြောပြပေးခဲ့တာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေအခုထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲထပ်ရိုက်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးခြင်းပါတယ်။အိန္ဒိယမြန်မာနယ်စပ်အခြေစိုက်နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK ရဲ့ဌာနချုပ်ကိုတက်မတော်ကတင်းယူထားပြီးဒီလိုတင်းယူချိန်မှာနှစ်ဖက်တက်တွေ့အကြားတိုက်ပွဲဖြစ်ပွားတာမရှိပါဘူး။ဒါဟာအိန္ဒိယဆိုရကနာဂဌာနချုပ်မှာအိန္ဒိယနိုင်ငံအရှေ့မြောက်ဒေသကသဘုံတွေရှိတယ်လို့ပြောဆိုတာကြောင့်မြန်မာဘက်ကနင်းနင်းရှင်းနေတာဖြစ်တယ်လို့နာဂအဖွဲ့ရဲ့တာဝန်ရှိသူကပြောပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါရဲ့ရှင်
။ဟုတ်ကဲ့။စကိုင်းတိုင်းဒေသကြီးထက်ပိုင်းပန်ဆောင်မြို့နယ်တွင်းမှာရှိတဲ့နာဂမျိုးသားဆိုရှယ်လစ်ကောင်စီ NSCNT ရဲ့ဌာနချုပ်တကားကိုမြန်မာအစိုးရတပ်မတော်ကပြီးခဲ့တဲ့အင်္ဂါနေ့ကဝင်ရောက်သိမ်းယူခဲ့တာပါ။ဒီလိုသိမ်းယူခဲ့တာကို NSCNK ရဲ့ပြောရေးဆိုခွင့်ရှိသူဦးကျော်ဝမ်းစင်က VOA ကိုအခုလိုပြောပါတယ
်။ကိုကျွန်တော်တက NSCN ကိုတာမှာကကျွန်တော်ဒီအာမြန်မာသမ္မတပေါ့သူတို့စိုက်ရင်၆ရင်းနဲ့သူတို့ဝင်လာတာမှန်ပါတယ်။ဒီ29ရက်နဲ့မနေ့7နာရီချိန်ကစတော့မှအာကျွန်တော်ဟက်ကိုတာထဲကိုဝင်လာတယ်။စာသက်သွေးတော့မရှိဘူးကိုပြတော့သူတို့ NSCN တော့သက်သွေးတို့ဘာလို့တော့မရှိဘူး။စခါကတော့အားလုံးသူတို့အာပြင်ထားတယ်အဲ့ဒါတော့မှန်ပါတယ်ခင်ဗျ။
NSCNK အဖွဲ့ဟာ2012ခုနှစ်ဧပြီလတုန်းကတိုင်းဒေသကြီးအဆင့်အပြစ်ခတ်ရက်စဲရေးကိုအစိုးရနဲ့လက်မှတ်ရေးထိုးထားတာဖြစ်ပါတဲ့သူတို့ဌာနချုပ်ကိုတင်းယူလိုက်တာကြောင့်အပြစ်ခတ်ရက်စဲရေးပြတ်သွားတာမဟုတ်ကြောင်းလဲဦးကျော်ဝမ်းစိန်ကအခုလိုဆက်ပြောပါတဲ့
အခုသူတို့ဝင်လာနေဒီပြစ်ခတ်ရက်စဲပြတ်သွားတယ်လို့တော့မဟုတ်ဘူးကျွန်တော်တို့မပြတ်သွားဖူးရန်တွေ့လဲကျွန်တော်ဒီလက်နက်ကန်ယူနီဖောင်းထားတဲ့လူတွေကတော့ကျွန်တော်တခြားသောနေရာမှာရှိထားတယ်ပြေးထားသေးပါတယ်အဲ့တော့ကျွန်တော်ဒီအုပ်ချုပ်ရေးတက်ကအုပ်ချုပ်ရေးတက်ကညီချင်းပေါ်ဆောင်ရေးတက်ကကျွန်တော်လူကြီးဒီကော်မတီဝင်အားလုံးကတော့အတကားပါပဲရှိနေကြတယ်အားလုံးအတူတူပဲရှိနေကြတယ်ခင
်ဗျမြန်မာအစိုးရတက်မတော်ကအခုလိုဌာနချုပ်ကိုတည်ယူလိုက်တာနဲ့ပတ်သက်လို့
သူတို့ပြင်ပိုက်တာကတော့ကျွန်တော် NSCN ကိုပြင်ပိုက်တာတော့မဟုတ်ဘူးအာဒီအိန္ဒိယနိုင်ငံ notice ကအရှေ့မြောက်ကအလက်နဲ့ကိုင်တပုံကြီးရှိပါတယ်ဆိုတော့မှအိန္ဒိယရဲ့ပြောချမှုကြောင့်အာလာရောက်ပြီးတော့မှအနေနဲ့ရှင်းလင်းချင်းဖြစ်တယ်လို့သူတို့တော့အဲ့လိုပြောကြတယ်ခင်ဗျ
လောလောဆယ်အစိုးရတက်တဲ့ငင်းချမ်းရေးမပြတ်ပြအောင်ဆက်လက်ညှိနှိုင်းနေကြောင်းလည်းပြောပါတယ်နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့ဦးစည်းအဖွဲ့ဝင်ဦးကာစီရန်ကတော့ဌာနချုပ်ကိုအစိုးရတက်ကသိမ်းယူပေမဲ့တိုက်ပွဲဖြစ်ပွားတာမရှိပဲဒေသတွင်းမှာအေးအေးဆေးဆေးပဲရှိကြောင်းပြောပါတယ်ဒီလိုသိမ်းယူတာနဲ့ပတ်သက်လို့သူ့အမြင်ကိုအခုလိုစစ်ပြောပါတယ
်အခုလောလောဆယ်နေသားကတော့ဒီစစ်သားမှဝင်ပြီးတော့မှသိမ်းထားတာအဲ့တော့မာနေသူတို့ကရှင်းပြောမှဆိုလို့ရှိရင်တော့ဟောပေါ့အဖြစ်ကတော့မဖြစ်ချင်တာနဲ့ဟိုကဲရတယ်ဆောင်သွားတာပေါ့အဲဘလို့ကြောင့်လဲဆိုတော့ခုကတော့သူတို့ဒီပြဿနာတော့ဒီငင်းချိုင်းလက်မထိုးစီခြင်းနဲ့သဘောပေါက်သဘောပေါက်နည်းနည်းပြအားကပေးရပေါ့
NSCNK အဖွဲ့ဟာအိန္ဒိယနဲ့မြန်မာနှစ်နိုင်ငံလုံးမှာလှုပ်ရှားနေတဲ့အဖွဲ့ဖြစ်ပြီးဒီနှစ်နိုင်ငံမှာနေထိုင်တဲ့နာဂအမျိုးသားတွေရဲ့အရေးကိုဆောင်ရွက်နေတာကြောင့်သူတို့အရေးကိုဖြေရှင်းမယ်ဆိုရင်အိန္ဒိယမြန်မာနဲ့နာဂပူးပေါင်းဖြေရှင်းမှသာရလိမ့်မယ်လို့ယုံကြည်ထားတဲ့အဖွဲ့ဖြစ်ပါတယ်2012ခုနှစ်ကအစိုးရနဲ့တိုင်းဒေသကြီးအစ်စ်မှာအပြစ်ခတ်ရစရေးအတွက်လက်မှတ်ရေးထိုးခဲ့ပေမဲ့ NCA ကတိုင်းနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်ကိုတော့ပါဝင်လက်မှတ်ရေးထိုးထားတာမရှိပါဘူး
။ကိုမိုးစောသတင်းပေးပို့ထားတာပါရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိတန်းရောက်သတင်းလှတဲ့ဘုတ်ကိုတင်ဆက်ပေးပါမယ်။2008အခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးပြီးခဲ့တဲ့ရက်ပိုင်းမှာ NLD ပါတီဘက်ကနေပြည်ထောင်စုလွှတ်တော်အတွင်းပထမဆုံးအကြိမ်ဖြစ်စတင်လှုပ်ဆောင်လိုက်ပြီးဖြစ်ပါတယ်။အဲ့ဒီနေ့ကလွှတ်တော်အတွင်းဖြစ်ပျက်သွားတဲ့အခြေအနေပေါ်တုံ့သက်ချက်ရှိဆက်ဖြစ်လာနိုင်တဲ့အလားအလာဘယ်ဥပဒေဘယ်ပုံမှန်တွေကိုလက်တွေ့ပြုပြင်သင့်ပြုပြင်နိုင်ခြေရှိတယ်လဲ။စာရာတွေနဲ့ပတ်သက်ပြီးအခြေခံဥပဒေရေးရာကျွမ်းကျင်သူဒေါက်တာအန်ဒရူးငုံကျုံလွှန်ကိုရန်ကုန်မြို့မှာကိုကျော်ကျော်တင်ကတွေ့ဆုံမေးမြန်းထားတာကိုနားဆင်ရပါမယ်ရှင်။
အင်္ဂါနေ့ကလွှတ်တော်မှာလွှတ်တော်တွေမှာပြောင်းစုလွှတ်တော်တွေမှာဖြစ်ပျက်သွားတဲ့အခြေအနေပေါ့အဲ့ဒီအခြေအနေမှာဟာလာတက်မတော်သားလွှတ်တော်ကိုယ်စားလှယ်ဘက်ကလည်းပဲ NLD ဘက်ကဒီလိုတင်တာဟာလုံလုံလုံနေမကိုင်းနေဘူးလုံလုံလုံနေအတိုင်းတင်ပါလို့ပြောတယ်ဒါပေမဲ့လည်းလွှတ်တော်နိုင်ငံကကွန်ပျူတာဆက်ပြီးတော့တင်နေမဲခွဲတဲ့အခြေအနေရောက်သွားတယ်ပေါ့ဆိုတော့ဒီနေရာမှာကျွန်တော်တို့မြန်မာလူထုပြည်သက်ဆင်းရှင်းလင်းသိအောင်တော်တော်လူရှင်းကြပေးစေချင်တာကဘသူကမှန်တယ်လေလုံလုံလုံနေတင်တဲ့အပိုင်းနဲ့ပတ်သက်ရ
ဟုတ်ကဲ့လုံထုံလုံကြီးတင်တဲ့ဟာတဲ့ဒီအခြေခံဥပဒေပြင်ဆင်ရေးဆိုတာ NLD ပါတီတခုတည်းကိစ္စမဟုတ် USDP ပါတီကိစ္စလည်းမဟုတ်ဒိုင်းတာပါတီကိစ္စလည်းမဟုတ်တနိုင်ငံလုံးနဲ့မြန်မာနိုင်ငံသားတွေအားလုံးနဲ့ဆိုင်တဲ့ကိစ္စဖြစ်တယ်အဲ့တော့အဲ့ဒီအခြေခံကနေစဉ်းစားမယ်ဆိုလို့ရှိရင်ဒါမျိုးကတရားပြင်ပြီးတော့ဘာကြောင့်ပြင်ချင်လဲဘယ်ပုံမှောက်ပြင်ချင်လဲအဲ့လိုပြင်နိုင်ဖို့အတွက်ဘယ်ကော်မရှင်ဖွဲ့တဲ့နယ်ဆိုတာကြိုပြီးတော့ပြောထားဖို့လိုတယ်လို့ထင်တယ်။ဒါပေမဲ့မနေ့တနေ့ကသူတို့လုတ်လိုက်တဲ့ကိစ္စမှာတော့ဟိုပါပေါ့ဒီဘယ်လိုပြောမလဲ။ဒီ high check လုတ်သွားတာပေါ့နော်။ဟိုအခွင့်ရေးယူပြီးတော့ဟိုငါတို့တင်လုပ်ရတဲ့20ရာခိုင်နှုန်းထောက်ခံတယ်ဆိုပြီးတော့ဘုံတိုင်းဆိုပြီးတော့အရေးပေါ်အဆိုနဲ့တင်လိုက်တော့အဲ့ဒါတင်တာတော့ဖားတယ်လို့မပြောဘူး။ဒါပေမဲ့အဲ့လိုတော့မလုတ်တင်ဘူးလို့ကျွန်တော်ယူဆတယ်။ဘာလို့ဆိုတော့ကြိုပြီးတော့ညှိနှိုင်းမှာကော်မတီတွေကော်မရှင်တွေမှာလည်းအကုန်လုံးညှိနှိုင်းမှာတပ်မတော်နဲ့လည်းညှိနှိုင်းမှာမဟုတ်ဆိုဒီဥပဒေကတပ်မတော်ဥပဒေမဟုတ်ဘူး NLD ဥပဒေလည်းမဟုတ်ဘူးအားလုံးနဲ့ဆိုင်တဲ့ဟာဖြစ်တယ်အဲ့တော့အားလုံးနဲ့ညှိနှိုင်းပြီးတော့လုပ်ကြရင်ဖတ်မယ်လို့ထင်တယ
်ဟိုအဲ့လိုမဲခွဲတဲ့အခါကျတော့တပ်မတော်သားလွတ်တော်ကုစရယ်တွေအားလုံးကထောက်ခံမယ်လည်းမပေးဘူးဒါကတော့ရှင်းတယ
်ဟုတ်တယ
်ဒါပေမဲ့ကန့်ကွက်မယ်လည်းမပေးဘ
ူးမပေးဘူ
းကြားနေမယ်လည်းမပေးဘူ
းပေးဘူ
းလုံးဝမင်းမပေးပဲမပေးသွားတယ်အဲ့ဒီပုံမှာရောကျွန်တော်ဘယ်လိုနားလည်လို့ရမလဲ
ကျွန်တော်အမြင်ကိုပြောရမယ်ဆိုလို့ရှိရင်အဲ့ဒါမျိုးမတ်တက်ရပြီးတော့ကန့်ကွက်ပြီးတော့မဲမပေးတာမျိုးတွေကဟိုဒီလွှတ်တော်နော်ဒီမိုကရေစီစနစ်ကိုကျင့်နေကလွှတ်တော်နဲ့တော့မဖြစ်သင့်ဘူးလို့ထင်တယ်မကြိုက်ရင်ကန့်ကွက်မဲပေးပါအဲ့ဒီစည်ရင်ထဲပေါ်လာတာနဲ့ထောက်ခံမဲရဘလောက်ကန့်ကွက်မဲရဘလောက်အဲ့ဒါမှလည်းသိကြပဲဒါပေမဲ့ကန့်ကွက်မဲလည်းမပေးဘာမှမပေးပေမဲ့ဟိုမှာစည်ရင်ထွက်လာတော့ဟိုကြားလူကဘယ်နှစ်ယောက်မဟုတ်ဘူးလားမထောက်ခံတဲ့လူကဘယ်နှစ်ယောက်အဲ့ဒါမျိုးကကျွန်တော်တို့လူဒီမိုကရေစီအတွင်ကူပြောင်းတဲ့နိုင်ငံတွေမှာတိတ်ကြည့်တော့မဖြစ်သင့်ဘူးလို့ထင်တယ်ကျွန်တော်ကတော့မကြိုက်ရင်ကန့်ကွက်မဲ့ပေးတယ်ခလုတ်ကိုနှိပ်လိုက်ပါဟုတ်တယ်အဲ့ဒီခလုတ်နှိပ်တဲ့လူဘယ်သူတွေလဲတတ်မတော်သားဟိုကိုယ်စလဲ25ရာခိုင်နှုန်းကမကြိုက်ဘူးအပေါင်းတချို့လူတွေကမကြိုက်ဘူးအဲ့လိုမျိုးဖြစ်တဲ့နေထင်တယ်မင်းမပေးဘဲနဲ့ဆန့်ကျင်ပြီးတော့ဆန္ဒပြတဲ့ပုံစံမျိုးတွေကတော့မဖြစ်သင့်ဘူးလို့ထင်တယ
်။ဟုတ်ကဲ့။ဆိုတော့တမတော်သားကုသရတီဘက်ကအိနေရအဲ့လိုမျိုးမတည့်ရပြီးတော့ကန့်ကွက်တယ်။နောက်ဆုံးမဲမျိုးတွေနေသွားတယ်။အခုကတင်ထားတာကပူပေါင်းကော်မတီဖွဲ့ရေးပေါ့နော်။အဲ့ဒါဆိုကျွန်တော်တို့အဲ့ဒီအဆိုကိုတင်အဲ့ဒီဟာကိုတင်ထားတာပေါ့။ဆိုတော့အဲ့ဒါကသူနေကြတော့ ဆိုတော့တက်ကဒီဟာတင်နာကိုပဲကန့်ကွက်ထားတယ်ဟုတ်ကဲ့ဖွဲ့စည်းပုံပြင်ရေးကိုမကန့်ကွက်ဘူးဒါ session link တို့ထားတာဒါပေမဲ့ဒီလိုတင်နာကိုကန့်ကွက်တယ်ဆိုတဲ့အခါကျတော့ပထမဆုံးအဆင့်ဖြစ်တဲ့ committee ဖွဲ့ဖို့လွတ်တော်ကကြာပြီဆိုရင်တော့မှတက်ကပါနိုင်ပါ့မလားတက်ကိုကြည့်တဲ့ကပါနိုင်ပါ့မလားပါရောပါတင်တယ်လို့ယူဆတာဒေါက်တာတို့
ကျွန်တော်အမြင်မှာတော့တမရော်ဖက်ကဒီကန့်ကွက်တယ်ဆိုတဲ့ဟာဒီအခြေခံဥပဒေပြင်ဆင်ဖို့ကိုကန့်ကွက်တာမဟုတ်ဆရာပြောတယ်ဟုတ်ပြန်နံပါတ်1ဒီဟာကလုံထုံလုံနေနဲ့မငီဘူးဆိုတဲ့ဟာကိုသူတို့ကကန့်ကွက်တယ်အဲ့ဒီနှစ်ချက်မှသူတို့ကရက်တာတစ်ဖက်ကလည်း NLD အနေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နေဆိုရင်အခုနသူတို့ပြောတဲ့ဒီကော်မတီကော်မရှင်ဖွဲ့တင်နေဆိုတဲ့ဟာကကျွန်တော်အနေနဲ့သူတို့ကမှတ်တယ်ဒါပေမဲ့ကြိုပြီးတော့မရှိပဲနဲ့ဒီလိုဟာမျိုးလုပ်တဲ့ဟာကမလုပ်တဲ့မူလို့ကျွန်တော်အထင်တယ်အဲ့တော့ဒီကော်မရှင်ဖွဲ့တဲ့အချိန်မှာတမရော်သားလည်းပါရမယ်တိုင်းရင်းသားတွေပါရမယ် NLD ပါမယ် USDP လည်းပါရမယ်တခြားသတိပုဂ္ဂလတွေလည်းပါရမယ်အဲ့ဒီဟာမျိုးညှိပြီးတော့မှထွက်တော်ထဲတင်လာတယ်ဆိုလို့ရှိရင်အဲ့ဒါနိုင်ငံအတွက်အကောင်းဆုံးလို့ကျွန်တော်တော့ယူဆပါတယ်
ခုထုတ်လွှင့်ပေးခဲ့တာကဒေါက်တာအန်ဒရူးငွန်ကျုံမှန်နဲ့တွေ့ဆုံမေးမြန်းခန်းတစ်ပိုင်းတစားဖြစ်ပြီးဒီအင်တာဗျူးအပြည့်အစုံကို VOA website burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News တို့မှာနားဆင်နိုင်ပါတယ်။ဒါပြင်တနင်္ဂနွေညပိုင်းမှာထုတ်လွှင့်မယ့်မြမရေးရဆွေးနွေးခန်းမှာလည်းအပြည့်အစုံဆောင်မြော်နားဆင်နိုင်ပါတယ်ရှင်။အခုတော့စနေညတဲ့လီလိုင်းစီစဉ်မှာဘာတွေဆွေးနွေးမလဲဆိုတာကိုအတိပေးပါရစေရှင်။ဒေါက်တာရှင်များရှင်ကချင်ပြည်နယ်မြစ်စုံဒေသမှာတည်ဆောက်မဲ့ရေအားလျက်စစ်စီမံကိန်းကိုအရွယ်အစားလျှော့ချတာဒါမှမဟုတ်နေရာပြောင်းတာဒါမှမဟုတ်ရင်လည်းတရုတ်နိုင်ငံကိုတခြားစီမံကိန်းတစ်ခုအစားပြန်ပေးတာအပါအဝင်ဖြစ်နိုင်ခြေရှိတဲ့နည်းလမ်းတွေကိုစဉ်းစားနေတဲ့အကြောင်းမြမဆူရထိတန်းတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်။ပဝင်းချင်းနဲ့ဒေသခံလူမှုဘဝထိခိုက်မှာစိုးရိမ်မှုတွေကြောင့်ကန့်ကွက်မှုတွေခြုံနေရတဲ့မြစ်စုံစီမံကိန်းကြောင့်အစိုးရအပေါ်နိုင်ငံရေးထောက်ခံမှုနောက်တရုတ်နိုင်ငံနဲ့တန်တမန်ဆက်ဆံရေးစတာတွေမှာထိခိုက်စရာတွေရှိနိုင်တယ်လို့ယူဆသူတွေလည်းရှိနေပါတယ်။မြေဆုပ်စီမံကိန်းကြောင့်ကျုံလာနိုင်ခြေရှိတဲ့နိုင်ငံရေးတန်တမာရေးအကျိုးဆက်တွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0923923555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ ။စနေနေ့တိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထက်မှန်ဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ American ပြည်အောင်စုက Venezuela နိုင်ငံအပေါ်ရေနံတင်ပို့မှုပိတ်ဆို့ပြီးအရေးယူလိုက်တယ်လို့ဒီသတင်းပတ်တွင်ကြေညာလိုက်ပါတယ်။ဒါဟာ Venezuela သမ္မတ Nicolas Maduro ကိုဖိအားပေးဖို့နဲ့သူ့ကိုထောက်ခံနေတဲ့စစ်တပ်ကိုဆွဲဆောင်ဖို့အတွက်ကြေပြန့်တဲ့မဟာဗျူဟာရဲ့တစ်စိတ်တစ်ပိုင်းတစ်ဖြစ်American ကစတင်အရေးယူလိုက်တာဖြစ်ပါတယ်။ Venezuela စစ်တပ်ထဲမှာအငဲတန်းအရာရှိတွေတချို့ကြားမကျေနပ်တာတွေတိုးလာနိုင်ပေမဲ့ဗိုလ်ချုပ်ကြီးတွေဖက်ပြောင်းလာအောင်ဆွဲဆောင်နိုင်မှာမလားဆိုတာကတော့မသေချာသေးပါဘူး။ VOA သတင်းတော် Brian Biden သတင်းပေးပို့ထားတာကို Dawkins Sowin ကပြောပြပေးပါရှင်
။ကောင်းပါပြီရှင်။ Venezuela နိုင်ငံမှာစားနပ်ရိက္ခာပြက်လက်တာတွေနဲ့နိုင်ငံရေးဖိနှိပ်မှုတွေတိုးလာနေပေမဲ့လို့လဲစစ်တပ်အကြီးအကဲတွေကသမ္မတ Nicolas Maduro ကိုသစ္စာစောင့်သိနေကြစေဖြစ်ပါတယ်ဒါပေမဲ့အခုလက်တလောဖြစ်ထွန်းမှုတွေကစစ်တပ်ရဲ့ထောက်ခံမှုကိုသွေးတိုးဆန်းတယ်လို့ဖြစ်နေပါတော့တယ်အမေရိကန်ကဗင်နီဇွဲလားနိုင်ငံအမျိုးသားလွှတ်တော်ဥက္ကဋ္ဌဟွမ်ဂွာယီဒိုကိုယာယီသမ္မတအဖြစ်အတိအမှတ်ပြုလိုက်ပြီးဗင်နီဇွဲလားနိုင်ငံရဲ့ရေနံလုပ်ငန်းကိုပိတ်ဆို့အရေးယူလိုက်ပြီးလို့ဒီသတင်းပတ်ထဲမှာကြေညာလိုက်ပါတယ်ဗင်နီဇွဲလားနိုင်ငံဟာကမ္ဘာမှာရေနံအကျယ်ဝဆုံးဖြစ်ပေမဲ့လို့ကမ္ဘာရေနံဈေးနှုန်းကျချိန်ကစပြီးနိုင်ငံစီးပွားရေးချက်ချုံကျခဲ့တာဖြစ်ပါတယ်မနစ်ခကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအထိုက်ခံကိုယ်စားလှယ်လောင်းတွေဝင်ပြိုင်လို့မရအောင်ပိတ်ပင်ခဲ့ပြီးသမ္မတမဒူရိုအနိုင်ရခဲ့တာဖြစ်တဲ့အတွက်တရားမဝင်ဘူးလို့ဗင်နီဇွဲလားအထိုက်ခံခေါင်းဆောင်ကပြောဆိုထားပါတယ်အမေရိကန်ပါဝင်တခြားနိုင်ငံတွေကမဒူရိုအနိုင်ရတာကိုအတိအမှတ်ပြုကြပါတယ်သမ္မတမဒူရိုရဲ့ပထမ သမရတတဟာဇန်နဝါရီလမှာကုန်ဆုံးသွားပါပြီအိန္ဒိယဂျင်ဘရာဇီးနဲ့ကိုလံဘီယာနိုင်ငံအပါအဝင်နိုင်ငံပေါင်း20ကဟွမ်ဂွာယီရိုကိုဂျာပြတ်ယာယီသမရအဖြစ်အသိအမှတ်ပြုထားပြီးဖြစ်ပါတယ်ဂျာပြတ်သမရဂွာယီရိုကစစ်တပ်ကအာဏာမသိမ်းပါနဲ့လို့မတောင်းဆိုပေမဲ့စစ်တပ်ကရရှိအရာခံအကြက်တရားတွေကိုတော့မဒူရိုကိုမထောက်ခံရင်
အမေရိကန်ပြည်ထောင်စုဆိုင်ရာဗင်နီဇွဲလားစစ်တပ်မှုဘုံမူကြီးဟိုဇေဆီလ်ဗာအပါအဝင်အလေအလက်အဆင့်ရှိတဲ့အရာရှိတွေကတော့စစ်တပ်ကိုအတုံးချပြီးဗင်နီဇွဲလားလူထုဆန္ဒပြပွဲတွေနှိပ်ကွပ်မှုတွေတိုးနေတာကိုစန့်ကျင်ပြီးမကျေမနပ်ဖြစ်နေကြပါတယ်။ယာယီသမရဂွာယီရိုကိုထောက်ခံသူဗင်နီဇွဲလားစစ်တပ်မှုဘုံမူကြီးဟိုဇေဆီလ်ဗာကတော့
မင်းမရောကိုကျွန်တော်ပြောချင်တဲ့အမှားစကားကတော့ပြည်သူလူထုကိုမတရားမလုပ်ကြပါနဲ့။နိုင်ငံရဲ့အချုပ်အခြာအာဏာနဲ့ပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်ကိုအကာအကွယ်ပေးဖို့ကျွန်တော်တို့ကိုလက်နက်တပ်ဆင်ပေးထားတာဖြစ်ပါတယ်။သမရမာဒူရိုကစစ်တပ်အကြီးအကဲတွေကိုစီးစိမ်တွေအခွင့်အရေးတွေပေးထားပြီးသူ့ကိုအသေးအချာထောက်ခံမှုရအောင်ကြိုတင်ကာကွယ်ထားတယ်လို့ဆိုပါတယ်။တချို့စစ်တပ်အကြီးအကဲတွေ ဒီရဲ့ဆက်ဆက်နှိတ်ကွန်နေပါတယ်စစ်တပ်ခေါင်းဆောင်ပိုင်းဟာမူရစေကိစ္စနဲ့လူခွင့်ရေးချိုးဖောက်မှုတွေမှာပါဝင်ပတ်သက်နေတာဖြစ်ကောင်းဖြစ်နိုင်ပေမဲ့လူငယ်ချမ်းသာဝင်ပေးမယ်ဆိုတဲ့ဂရိယာဂရိပေးရင်တောင်ဘယ်ပြောင်းလာဖို့အခြေအနေတိတ်မရှိဘူးလို့
I think that the don't have a lot of confidence that should they give up power, give up support.
သူတို့ ကိုပြစ်ဒဏ်ကနေကင်းလွန်ခွင့်ပေးမယ်ပဲဆိုဆို သူတို့အာဏာစွန့်သိရင်လားမာဒီယိုကိုမထောက်ခံမဲနေကြမလား စရိုင်းနဲ့ပတ်သက်လို့သူတို့မှာကိုယ့်ကိုယ်ကိုသိယုံကြည်မှုမရှိကြဘူးလို့ကျွန်တော်ယူဆပါတယ်။
သမရမာဒူရိုကတော့စစ်တပ်ကသူ့ကိုတစ္ဆာခံနေစေပဲလို့ပြောပေမဲ့လက်တလုံးအကျက်တဲကိုအဆုံးသတ်နိုင်ဖို့အတွက်အထိုက်ခံတွေနဲ့စိစက်ညှိနှိုင်းဖို့လဲဆန္ဒရှိပါတယ်လို့ပြောဆိုထားပါတယ်ရှင်။
ဒေါက်တာဆွေဝင်းပြောပြခဲ့တိကြရပါရှင်။ဒီကနေ့ညနေပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။ည9:00နာရီမှာထုတ်လွှင့်ပေးမဲ့ VOE မြန်မာပိုင်းစီစဉ်နေမှာတော့ကျန်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးတုံးသက်ခြင်းနဲ့တိုင်းရင်းသတင်းလွှာကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာမို့အောက်မြော်နားဆင်ကြပါရှင်။
အခုအစီအစဉ်လေးအဆုံးသတ်ခင်ပါသတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါရှင်။ဗင်နီဇွဲလားကမှနီကိုလတ်မာဒူရိုရာယူကဖျက်ရှားပြီးဒီမိုကရေစီပြန်လည်ပေါ်ထွန်းလာရေးကြိုးပမ်းမှုတွေမှာနိုင်ငံတကာအသံဝင်ကဝန်ဝဲကူညီချဖို့အတိုက်ခံခေါင်းဆောင်ဟွမ်ကွာယီတိုကတိုက်တွန်းလိုက်ပါတယ်။နယူးယောက်တိုင်းစ်တင်းစာမှာဒီကနေ့ဖော်ပြတဲ့သဘောထားမြင်ဆောင်မှာတော့ကမ္ဘာတဝန်းကနိုင် နီဇွဲလာတက်ကန်ခေါင်းဆောင်ကပန်ချထားတာပါ။အမေရိကန်အစိုးရလုပ်ငန်းတွေဖေဖော်ဝါရီလမှာနောက်တစ်ချိန်ထပ်မံရက်ဆိုင်မဲ့အခြေအနေကနေရှောင်လွှဲနေအောင်အရေးကြီးတဲ့နိုင်ငံရေးစစ်ဆန်ညှိနှိုင်းမှုတွေကိုလွှတ်တော်အမတ်တွေဗိုလ်ထုတ်နေကပဲစတင်လိုက်ကြပါတယ်။အစိုးရလုပ်ငန်းတချို့ရပ်ပေါင်း35ရက်ကြာရက်ဆိုင်ခဲ့ရတဲ့အခြေအနေအထိရောက်ခဲ့တဲ့နေဆက်လုံခြုံရေးအသုံးစရိတ်ကိစ္စနဲ့ပတ်သက်လို့နှစ်ဖက်လက်ခံနိုင်မဲ့အဆိုပြုချက်ကိုပါတီရင်းနဲ့ရက်စလုံးကအထက်နဲ့အောက်လွှတ်တော်အမတ်တွေညှိနှိုင်းဆွေးနွေးကြရမှာပါ။ယမန်နိုင်ငံကစစ်ကမ်းမြို့ဖြစ်တဲ့ဟိုဒီတာမှာအပြစ်ခတ်ရက်စက်ထားတာကိုဟူတီသဘုံတွေဘက်ကလိုက်နာအောင်ဖိအားပေးကျူးပန်းတော့ဖို့တရှိရဲ့အကြောင်းဆော်ရီဦးဆောင်တဲ့ညီမဖွဲ့ကပြောဆိုလိုက်ပါတယ်။ဖိအားရက်စက်ရေးကိုထင်းထင်းမွန်းနဲ့နိုင်ငံရေးလုပ်ငန်းရှင်တွေအတွက်ဟူတီသဘုံတွေရဲ့အချက်ပတ်လို့ရတဲ့ကိုရက်တန်အောင်နိုင်ငံတကာအသံဝင်ကဖိအားပေးဖို့လိုသလိုသဘောတူညီချက်တိုင်းဟိုဒီတာမြို့ကဆုတ်ခွာပေးဖို့အားရစော်ဝါများပြည်တော်စု UAE နိုင်ငံခြားရေးဝန်ကြီးကမနေ့ကပြောလိုက်တာပါ။အမေရိကန်ပြည်တော်စုမှာဆန်ကျင်တင်လောက်အရေးတံကိုအမေရိကန်တပ်နဲ့ချီပြီးမင်းညားကဆပ်ပြီးခန်းစားကြရပါတယ်။အလက်စကာနဲ့ဟာဝိုင်ပြည်နယ်တွေကလွဲလို့နိုင်ငံရဲ့85ရာခိုင်နှုန်းအပူချိန်ငါရေခဲမဲ့အောက်ထိရောက်ရှိကြတာပါ
။တရင်ချင်းချက်ကိုကိုအောင်လင်းဦးပြောပြပေးကြရပါ။ဒီညနေအစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့အဂျိုဂီလ်ဖြစ်ပါတယ်။အခုကျမတို့ထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7 ဂျူလူကထုတ်လွှင့်ပေးမယ့် VOA TV အစီအစဉ်တွေကိုကြည့်ရှုနာဆင်နိုင်ပါတယ်ရှင်။ပြည်ဝကအပိနာဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။ဒေါက်တာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington. From Washington.